မင်္ဂလာပါခင်ဗျာအခုတော့ဗမာတန်တာစကားများစီစဉ်မှာမြောက်နိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်အဖြစ်6နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပြီးလာမယ့်မေလမှာနားယူတော့မယ်မစ္စတာသောမခင်ထမ်းသားရဲ့နောက်ဆုံးအစီရင်ခံစာမှာပြောကြားချက်နဲ့စကြပါတယ်မြောက်နိုင်ငံတိုင်းဒေသတွေမှာလူ့ခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ပေါ်ပေါက်နေစေဖြစ်ပြီးတော့လူအဖွဲ့အစည်းအလုံးမှလည်းစစ်တပ်ရဲ့ဩဇာလွှမ်းမိုးနေစေဖြစ်တာကြောင့်မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုဟာနှုတ်နယ်တဲ့အဆင့်မှာပဲရှိတဲ့အကြောင်းတရားဥပဒေစိုးမိုးမှုရှိအောင်ဆောင်ရွက်ဖို့လိုနေပြီးတော့မတရားလုပ်သူတွေကိုအပြစ်လွတ်နေတာရခိုင်ပြည်နယ်မှာစနစ်တကျခွဲခြားဆက်ဆံနေရတဲ့ဘောသက်ဆိုင်ရာအာဏာပိုင်တွေကအေးမယူလက်ပိုက်ကြည့်နေကြမယ်ဆိုရင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေရလုံးထိခိုက်ပျက်စီးသွားနိုင်တဲ့အကြောင်းမတ်လ13ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာမစ္စတာခင်သန်းနာကထောက်ပြထားပါတယ်ခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမှာယာနှုံးပြေမပြင်နိုင်ဘူးဆိုရင်လည်းပြင်နိုင်တဲ့အခြေအနေကဆပြီးတော့ပြင်ဆင်သွားရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကော်မတီကဦးစားပေးဆောင်ရွက်နေတဲ့ပုံမှန်တွေထဲမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးဆောင်တောင်းဆိုနေတဲ့ပုံမှန်တွေမပါဝင်ဘူးဆိုပြီးသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးမလ13ရက်နေ့ကသတင်းတောက်တွေကအမေးမြန်းရမှာဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ပြင်နိုင်တဲ့နေရာတော့ဆပြင်။အားလုံးနဲ့တိုင်းတို့ရရရလို့လည်းဖြစ်ချင်မှဖြစ်မယ်ဒါပေမဲ့အခုတင်လိုက်တဲ့ဟာလည်းတော်တော်မှပြန်ပြီးဆွေးနွေးမှာပဲ။နောက်ဆုံးတော့တော်ဆုံးပြန်မှာ
။မြန်မာအစိုးရလူ့ခွင့်ကော်မရှင်တက်တန်းနှစ်နှစ်ခွဲကာလလူ့ခွင့်ချိုးဖောက်မှုတွေကိုတိုင်တန်းကြရမှာမြေသိမ်းရာသိမ်းမှုတွေကအများဆုံးပဲလို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်အတွေ့အမှုဦးစစ်မြိုင်ကပြောလိုက်ပါတယ်။မလ13ရက်နေ့ကလွှတ်တော်ပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဦးစစ်မြိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။မြေအငင်းပွားမှုတွေကတော့အများဆုံးပဲ။မြေအငင်းပွားမှုကတော့ကျွန်တော်တို့အစိုးရဌာနတွေနဲ့ဖြစ်တာရှိတယ်တမတော်နဲ့ဖြစ်တာရှိတယ်စီဝါရေးဖွဲ့စည်းတွေနဲ့ဖြစ်တာရှိတယ်သူတို့ဒီကြေးရွာသူကြေးရွာသားအချင်းချင်းဖြစ်တာရှိတယ်နောက်ကျွန်တော်အုပ်ချုပ်ရေးမှုတွေနဲ့ဖြစ်တာရှိတယ်မြေယာညင်းပွားမှုကတော့ကျွန်တော်အများဆုံးပါပဲအဲ့တော့ဒီမြေယာညင်းပွားမှုကလည်းပဲကျွန်တော်တို့ဒီဆိုရှယ်လစ်ခေတ်လောက်ကလေးကဖြစ်စဉ်တွေဒီအောင်လာတိုင်းပါအထူးသဖြင့်တော့ကျွန်တော်တို့ဒီတမတော်အစိုးရလက်ထက်ကဖြစ်စဉ်တွေကတော့ပုံများပါတယ်ဒါတွေကတော့ကျွန်တော်တို့လက်လမ်းမိတဲ့လောက်ပဲဆောင်ရွက်နိုင်တဲ့အနေသားရှိပါတယ်။လွတ်တော်ကဒီနေရာမြေစုံလိုက်ရေးဖွဲ့ရတော့ပို့ပြီးတော့စီရီယာကိုဆောင်ရွက်နိုင်တဲ့အနေသားကျွန်တော်ရှိ
ပါတယ်။ရခိုင်ပြည်နယ်မှာ1982ခုနှစ်နိုင်ငံသားဥပဒေအတိုင်းရတဲ့ရလိုက်တဲ့နိုင်ငံသားအခွင့်အရေးတွေပြီးမယ်ဆိုရင်အစိုးရဘော်ယုံကြည်မှုတွေတိုးပွားလာမှာဖြစ်တယ်လို့နောက်ထပ်ပြဿနာတွေလည်းမဖြစ်အောင်တားဆီးနိုင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်မောင်တော်မြို့နယ်ဒူချီရန်ကျေးရွာဖြစ်စဉ်စုံစမ်းရေးကော်မရှင်ကပြောကြားလိုက်ပါတယ်။မလ17ရက်နေ့ကသတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဒေါက်တာသာလရွှေကအခုလိုပြောလိုက်တာဖြစ်ပါတယ်။
ရှိပြီးသားဥပဒေနဲ့လုပ်ရင်တောင်မှဒီပုံစံတွေပဲမှာချို့ရအောင်နိုင်ငံသားဖြစ်တယ်။အော်ဒီကနိုင်ငံသားဖြစ်ပါ။အဲ့တော့အဲ့ဒီနိုင်ငံသားဖြစ်သွားရင်တို့ရတဲ့ရတဲ့နိုင်ငံသားအခွင့်အရေးပါကြတဲ့တော့ပြောရဲချို့ရေးဘာသာဖြစ်လာတော့မဟုတ်ဘူး။အဲ့တော့သူဒီပြည်ပြည်ပုံစံတွေပိုင်းနေတာဒီပေါ်လာတော့အဲ့တော့ဘယ်လိုဖြစ်နိုင်ဖို့အတွက်ဒီဆက်ဆက်နဲ့ခုနဲ့ဥပဒေကိုဘာကတော့နေပြီးတော့ဓာတ်ကို
အပြစ်ခတ်ရဆိုင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတမ်မတော်ကထိတ်တန့်ကိုယ်စားလှယ်တွေပါဝင်လာတာဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့မျှော်လင့်ချက်ပိုရှိလာတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီဥက္ကဋ္ဌဦးခွန်ထွန်းကပြောလိုက်ပါတယ်။ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့ UNA နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဖွဲ့စည်းဆောင်တဲ့တနင်္ဂနွေလုံးပြစ်ခတ်ရဆိုင်ဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD တို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီဥက္ကဋ္ဌဦးခွန်ထွန်းရဲ့နေအိမ်မှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးဦးခွန်ထွန်းကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဟုတ်တယ်ပေါ့ဗျာ။ငါတက်ပါလာပြီဆိုတော့ဒါခိုင်မာတာပေါ့။နော်။တက်ပါလာပြီဆိုတော့ဒါဘာမှပြန်ပြီးတော့နောက်ကြောင်မေးစရာလည်းမလိုတော့ဘူး။တက်လည်းတက်ပါလာပြီဆိုတော့ဒါလူဘောရင်တက်ကဘာမှကိစ္စပဲနော်။သူဖြစ်နေတာကညီညာရင်ရဲ့လှုပ်လိုက်တက်ကတက်နိုင်တယ်ဖြစ်နေတာ။ခုတက်ကလည်းသူဟာလည်းသူကဏ္ဍပါလာပြီဆိုတော့ညီညာရင်ကတော့အိမ်ပိုင်းတော့ရောင်ညီတန်းလာပြီပေါ့ဗျာ။ဒါကတော့ကျွန်တော်တို့အတွေ့အကြုံကတော့ပြောပြတာပေါ့လေဟုတ်လ
ားအခုနောက်ဆုံးတင်ပြနေတဲ့စကားကတော့ NLD ပါတီပေါ်ဝေဖန်ပြောဆိုရင်းနဲ့ပတ်သက်လို့တရားတော်ရင်ဆိုင်ရာဂိမ်းဆိုင်နေတဲ့ကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလတ်ဆွေရဲ့ပြောကြားချက်ဖြစ်ပါတယ်သူ့အနေနဲ့ NLD ပါတီနဲ့ပတ်သက်ပြီးတခွမှဝေဖန်တော့မှာမဟုတ်ဘူးလို့မလ14ရက်နေ့ကသတင်းတော်တွေကမေးမြန်းရမှာဖြေကြားခဲ့ပါတယ
်ကျွန်တော်တို့ပြောလာများလာပြီအားလာတော့မှကျွန်တော်ကတခွမှပြန်ပြောတာအဲ့ဒါမှလူကြီးတွေကကျွန်တော်ပြောပါတယ်မင်းတခုံးမှပြန်မပြောနဲ့ကွာတဲ့ဟုတ်ကဲ့ပါလို့ဒီအရှိရောက်ကျွန်တော်တခုံးမှပြန်မပြောတော့ပါဘူးလို့ဗာမျိုးတွေပြောလွန်အာကြီးလို့များတော့အာကြီးတော့ကျွန်တော်တို့ဒိတ်ထီလို့ပြောတယ်စိုက်ဆံကီကြည်ဆံကြိုက်လို့ပြောတယ်မယူရဲလို့ပြောတယ်ဟုတ်လားဟိုကြက်ဖို့လို့ပြောတာတော့များပြီပေါ့နော်ဝိဇ္ဇာလို့အမောင်ဖုံးနေတဲ့လူတွေပြောတယ်ပြီးရင်ခါတဲ့ 2010မှာမဲလိန်ပြီးတော့ဝင်လာတဲ့လေပြင်းမှာဆင်းသွားတယ်လို့ထင်ရှားတယ်ဆိုပြီးတော့အဲပြီးရင်အဲခေတ်ဟောင်းစနစ်ဟောင်းရဲ့အန်ဘတ်ဒါတွေကအာနာရှင်ငမိုက်သားအဲဘယ်လိုမျိုးပြောစေ30ကုလ2010ကျွန်တော်အကုန်လုံးမှတာပြတော့များလုံးအားကြီးပြီဗျာကျွန်တော်တို့ပါတီကဒီတိုင်းငိမ့်ခံနေကြပါလေငိမ့်ခံအခုလည်းငိမ့်ခံလို့ပြောတယ်ကျွန်တော်အခုဒါငိမ့်ခံပါမယ်ရှေ့ရောက်ရှေ့လျှောက်ငိမ့်ခံမယ်ဘာမှမပြောတော့ဘူးပြောရင်ရပြောပါစေ
အခုတော့မမသားသားစကားများစီစဉ်တော့လောက်ပါပြီခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်